ီးခဲ့တဲ့မေလ6ရက်နေ့ကဖနွန်ပင်မြို့မှာကျင်းပတဲ့အာဆီယံအစည်းအဝေးကနေမြန်မာနိုင်ငံကိုလူသားချင်းစာနာထောက်ထားတဲ့အကူအညီပေးရေးကိစ္စမှာရှေ့မတိုးနိုင်တဲ့အခြေအနေကိုရောက်ရှိနေပါတယ်။ဒါဟာအာဆီယံကအကူအညီပေးရေးအစီအစဉ်ကိုစစ်ကောင်စီကိုကွာကွက်အပ်လိုက်လို့ဖြစ်တယ်လို့ဝေဖန်မှုတွေရှိနေပါတယ်။ဒုက္ခသည်တွေကိုအကူအညီပေးဖို့ဖွဲ့စည်းထားတဲ့အဖွဲ့မှာစစ်ကောင်စီရဲ့ပြည်ထရေးဝန်ကြီးဌာနနဲ့နိုင်ငံခြားရေးဝန်ကြီးဌာနတို့ပါဝင်နေတယ်လို့အကူအညီပေးရေးလုပ်ငန်းတွေမှာပါဝင်မဲ့ NCA လက်မှတ်ရေးထိုးထားတဲ့ PPST ဥဆောင်အဖွဲ့ကဘုံမူကြီးခွန်ဥက္ကာကပြောပါတယ
်ပြည်ထရေးပါတယ်နောက်တစ်ခါချက်ချင်းနေပါတယ်နောက်တစ်ခါကျွန်တော်တို့နိုင်ငံခြားရေးဝန်ကြီးဌာနကလည်းဝင်ရောက်ပါတယ်ကာဗမန့်အုံနာရှေ့နဲ့လောက်ရင်တော့ဒုက္ခသည်လက်ထဲကိုအခုရောက်ဖို့တော့မလွယ်ဘူးဘာလို့လဲသူ့ငွေကန်ကွယ်ငါ့ကိုသူကန်ကွယ်နေဖြစ်နေတော့အလူရှင်တွေကလည်းရဲရဲမထွက်ဘူးအစိုးရဘက်ကလည်းသူတို့ကြီးကြပ်မှုအောက်မှာဖြစ်ရမှာပေါ့ဗျာအဲ့ဒါဆိုတော့နည်းနည်းလေးတော့ကြည့်ရမယ့်သဘောရှိတယ်ဗျကျွန်တော်တို့ကတော့ offer လောက်တာကျွန်တော်တို့ကပို့ပေးမယ်လို့ပယ်ပေးမယ်လို့အဲ့ဒီလိုအပ်တဲ့လူလက်ထဲရောက်အောင်ကကျွန်တော်တို့အတိုင်းအတာနဲ့ကျွန်တော်တို့လုပ်နိုင်တာ
PPSD ကအကူအညီပစ္စည်းတွေပို့ဆောင်ရေးကိုရှေ့ပြေးစမ်းသပ်မှုအနေနဲ့ PPSD အဖွဲ့ဝင်တွေရှိတဲ့ဒေသတွေကို Nippon Foundation ကလှူဒါန်းတဲ့စံတွေကိုပေးပို့ခဲ့တာဖြစ်ပါတယ် PPSD အဖွဲ့ကကျောင်းသားတက်မတော်နဲ့ KNU CNF တို့ကအကူအညီတွေကိုလက်မခံခဲ့ဘူးလို့သိရပါတယ်အလားတူပဲအာဆီယံရဲ့မြန်မာနိုင်ငံကိုပေးမဲ့လူသားချင်းစာနာမှုအကူအညီတွေနဲ့ပတ်သက်ပြီး NUG KNPP KNU နဲ့ CNF အဖွဲ့တွေကကန့်ကွက်စာကိုမေလ30ရက်နေ့မှာဇက်တိုက်ထုတ်ပြန်ခဲ့ပါတယ်အမျိုးသားညီညွတ်ရေးအစိုးရအနေနဲ့လည်းအကူအညီလိုအပ်သူတွေထံကိုအကူအညီတွေရောက်ဖို့အစီအစဉ်တွေလုပ်နေတယ်လို့ NUG လူသားချင်းစာနာမှုအကူအညီပေးရေးဝန်ကြီးဒေါက်တာဝင်းမြတ်အေးကပြောပါတယ
်အာဆီယံအနေနဲ့လူသားချင်းစာနာမှုအကူအညီပေးဖို့စစ်ကောင်စီရဲ့ဥဆောင်မှုနဲ့လုပ်နေတာတွေကတော့လက်တွေ့မကျပါဘူးတကယ်လိုအပ်တဲ့တွေရှိဘလို့မှမရောက်နိုင်လို့ခု3လကျော်ကြာခဲ့တဲ့အထိလုံးဝမအောင်မြင်ပါဘူး NUG အနေနဲ့ကတော့လက်တွေ့ကြကြမြေပြင်လိုအပ်ချက်အမှန်ကောက်ရရှိဖို့လုပ်နေပါပြီနိုင်ငံတကာနဲ့ဆိုင်တဲ့အဖွဲ့အစည်းချို့နဲ့ပူးပေါင်းပြီးဆောင်ရွက်နေတာမို့လို့ရရှိတဲ့အချက်လက်တွေဟာအာဆီယံနဲ့နိုင်ငံတကာကသတင်းမှန်တွေရရှိမှဖြစ်ပြီးတော့လိုအပ်တဲ့အကူအညီတွေကိုအမှန်တကယ်လိုအပ်တဲ့သူတွေရှိရောက်အောင်ထောက်ပံ့ပေးနိုင်မှုဖြစ်ပါတယ်ဒါအားလုံးရဲ့မျှော်လင့်ချက်ပါပဲ
အာဆီယံပေးမဲ့အကူအညီကိုစစ်ကောင်စီကဆောင်ရွက်ရမှာစစ်ကောင်စီရဲ့အပြည့်အစုံဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဦးကိုကိုလိုင်ကအဓိကအခန်းကဏ္ဍကနေပါဝင်နေတယ်လို့ဆိုပေမဲ့စစ်ကောင်စီရဲ့ပြည်ထရေးဝန်ကြီးဌာနအပါအဝင်နိုင်ငံခြားရေးဝန်ကြီးဌာနပါပါဝင်နေပါတယ်ဒုက္ခသည်တွေကိုအကူအညီပေးရင်မှပြည်ထရေးဝန်ကြီးဌာနပါဝင်နေတာအပေါ်မှာဝေဖန်သူတွေကထောက်ပြကြပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးစစ်တပ်အရာရှိဟောင်းတွေနဲ့ဖွဲ့စည်းထားတဲ့တင်ငင့မဟာဗျူဟာအဖွဲ့ကမှုဆောင်ညွှန်ကြားမှုဦးသိန်းထွန်းကတော့စစ်ကောင်စီအနေနဲ့သတိထားနေတာဖြစ်ပြီးနိုင်ငံတော်လုံခြုံရေးအရဆောင်ရွက်နေတာလို့ပြောပါတယ်
ပုံမှန်အချင်းကျွန်တော်တို့ဒီလူသားချင်းစာနာထောက်ထားရေးเนาะအကူအညီတွေဒါတွေကိုဒီပုံမှန်အချင်းတော့ဒီအစိုးရဆက်ဆက်ပေါ့ငင်းပယ်ရတာသိနေရှိပါဘူးဒါမှမဟုတ်ပြဿနာကဘာဖြစ်တယ်လဲဆိုတော့ညောင်းအချင်းအကူအညီကရူးရမ်းမလာတာလားတခြားနောက်ဝင်အကြောင်းရင်းရံပါမလားပေါ့เนาะအဲ့ဒါမျိုးကိုတော့ဒါကညောင်းအချင်းဒီအထူးသဖြင့်ဒီနိုင်ငံတော်လုံခြုံရေးနဲ့ပတ်သက်လာလို့ရှင်ရင်ဒီဘက်ကပူတော့သတိထားတာရှိတယ
်စစ်တပ်အနေနဲ့အရာရာကိုလုံခြုံရေးရှုထောင့်ကတုံ့တက်မှုတွေကြောင့်အလုံးမဖြစ်တာတွေလည်းရှိနိုင်ပါတယ်ဒီနေရာမှာတုံးသက်သူတွေထောက်ပြနေတာကလက်ရှိအကူအညီအထောက်ပံ့လိုအပ်သူတွေဟာဘယ်သူတွေပါလဲသူတို့ဘာကြောင့်အကူအညီတွေလိုနေရတာပါလဲရင်းမမြင်ခရိုင်ကဒုက္ခသူတွေကိုအကူအညီပေးနေသူကိုသက်ဦးဆိုသူကစစ်ကောင်စီနှိပ်စက်လို့ထွက်ပြေးနေရသူတွေကိုစစ်ကောင်စီကအကူအညီပေးမှာမဟုတ်ဘူးလို့တုံးသက်ပါတယ်အက
ူအညီထောက်ပံ့ရေးဒေသကကျွန်တော်တို့ဟိုဘယ်တော့မှလည်းကျွန်တော်တို့ပေါ့နှိပ်စက်ရက်စက်ရုံမှနေတဲ့စစ်ကောင်စီရဘယ်တော့မှလည်းလူကြီးထောက်ပံ့မှုတွေတော့မလာနိုင်ဘူးပေါ့ဒါကြောင့်ဒီအာဆီယံအနေနဲ့ပေါ့စစ်ကောင်စီကိုလုံးဝယုံကြည်မှုမရှိကြဘူးတိုက်တွန်းခြင်းပါလေ
ဒါကတော့ရင်းမပင်တွေကဒုက္ခသူတွေကိုအကူအညီပေးနေသူကိုသက်ဦးပြောပြသွားတာပါခင်ဗျာ